ဒီတစ်ပတ်တော့ကျွန်တော်မိဘတွေအမျိုးမျိုးရှိတဲ့ဈာတဲ့ကရေဘူးရအဖြစ်နှစ်မျိုးခွဲထားပြီးတော့တွေ့ဘူးသမျှအကြောင်းကိုတင်ပြမှာပါပြီးရင်အဲ့ဒီလိုနှစ်မျိုးခွဲထားတဲ့မိဘတွေရဲ့အဲတုံတင်မှုလမ်းညွှန်မှုပို့ဆောင်မှုပေါ့လေအဲ့ဒါတွေကြောင့်အဲ့ဒီကလေးတွေဟာဘယ်လိုပုံသဏ္ဍာန်မျိုးတွေနဲ့ဘဝကိုဖြတ်တန်းကြရတယ်ဆိုတာကိုမြင်ပြီးသမျှနမူနာပြောပါမယ်ပြည့်စုံခြင်းရှိမယ်မဟုတ်ဘူးဆိုတာကိုကြိုပြီးတော့ဝန်ခံထားကြပါတယ်ဒါဟာနမူနာဖြစ်တဲ့အတွက်စဉ်းစားဖို့ပဲဖြစ်ပါတယ်ဥပမာဆိုရင်ကျွန်တော်တို့တွေကမုံတဲ့တယောက်ကိုတွေ့မယ်ဆိုရင်သူ့စီကမုံရမယ်လို့ကျွန်တော်တို့နားလဲတယ်ဟိုတက္ကစီသမားသို့မဟုတ်စက်ကားသမားနဲ့ခကြီးတူသွားမယ်ဆိုရင်သူဟာကျွန်တော်တို့ခကြီးကိုရောက်အောင်ပို့ပေးမယ်လူလို့ပဲနားလဲကြပါတယ်တကယ်တော့အဲ့ဒီထက်ပို့ပြီးတော့နားလဲခဲ့မယ်ဆိုရင်ကျွန်တော်တို့ဟာလောကကြီးမှာသင်ယူစရာတွေအများကြီးရှိတယ်ဆိုတဲ့အချက်ကိုပို့ပြီးတော့ပွင့်သွားစေမှာပါပထမတစ်မျိုးကိုပြောရအောင်ပါအဲ့တော့ကိုင်းရတဲ့တွေ့ရင်ကိုင်းရပဲသူ့စီကရမယ်စိုက်ကန်းသမားတွေ့ရင်သူ့စီကလိုရာကိုပို့ပေးတာပဲရမယ်လို့တွေးထားတဲ့သူတွေဖြတ်တန်းတဲ့ပုံစံဟာကိုယ်ကလေးတွေကိုကိုယ်ရောက်နေတဲ့ခင်မှာပုံစံတစ်ခုရှိပါလိမ့်မယ်အဲ့ဒီပုံစံနဲ့ဘောင်လေးကိုသူ့တွတ်သွင်းပေးဖို့ကြိုးစားတာများပါတယ်ဥပမာဆိုပါတော့ကျောင်းတစ်ကျောင်းကိုပို့မယ်အဲ့ကျောင်းကဘာတွေနာမည်ကြီးတာလဲစီကန်းကြီးတယ်လို့နာမည်ကြီးတယ်အဲ့ဒီဆရာကအရိုက်ကျမ်းတယ်အာပြီးတော့အောင်ချက်ကောင်းတယ်ဟုတ်ပြီအဲ့ဒါဆိုလို့ရှိရင်ကြိုက်ပြီငါတို့ကလေးကိုငါတို့စေတနာနဲ့ရွေးချယ်တာပဲနည်းနည်းတော့ပင်မန်းမှာပေါ့နည်းနည်းတော့အကင်တွေကျမ်းတာကြုံမှာပေါ့မရဘူးရက်လက်ကောင်းဖို့အတွက်အဲ့ဒီလိုကျမ်းကျမ်းတန်းတန်းကင်တာကိုပို့မယ်လို့အဲ့ဒီလိုအပုတ်ခံရတာများတာပေါ့သူတို့ရဲ့အတွေးနဲ့သူတို့မိဘတွေရဲ့ဆုံးဖြတ်ချက်ရတက်ဆိုင်တဲ့ကလေးတွေကအဲ့ဒီမှာမှမိဘကကိုယ့်အကူတတ်မှတ်ထားတာတွေရှိပါတယ်ဘာလဲဆိုတော့တချို့နေရာတွေမှာကလေးတန်းကြုံရတာပေါ့ညံ့တယ်လို့သူ့ဟာသူတတ်မှတ်လိုက်ရင်အဲ့ကလေးကိုဝိုင်းပြီးတော့ဖိအားပေးမယ်ထူးချွန်တယ်လို့သူထင်နေပြန်ရင်လည်းအဲ့ဒီအတွက်မိဘကဂုဏ်ယူမယ်ပေါ့ဒီလိုသွားနေတာကိုတွေ့ရပါတယ်နောက်တစ်မျိုးကိုပြောပါဆိုရင်တော့မတူကွဲပြားတဲ့အမျိုးအစားဖြစ်လာပါပြီအဲ့ဒါကကြတော့အဲ့ဒီမိဘလူကြီးတွေဟာသူတို့ရဲ့သားသမီးတွေကလေးတွေကိုအမြင့်တနေရာကိုခေါ်သွားပြီးတော့လောကကြီးကိုအထက်စီးရနေပြီးတော့ရေဘူးရပြလိုက်တာမျိုးပါမြင်လားဟောဒီမှာမင်းရင်ဆိုင်ကြရမယ်မင်းပေါင်းတင်ဆက်ဆံရမယ်ဖြတ်တန်းရမယ်လောကကြီးဆိုတာတော့ဒီလိုကြီးရှိတယ်မင်းအတွက်ရွေးချယ်စရာတွေလည်းရှိပါတယ်ဆိုတာကိုပြောပြပါတယ်အဲ့ရွေးချယ်စရာတွေကိုပြလိုက်ပြီးတော့မှအဲ့ဒီကလေးကိုကိုယ်တိုင်ရွေးခိုင်းမယ်ကိုယ်တိုင်ရွေးခိုင်းပြီးပြီဆိုရင်တော့အဲ့ဒီကလေးကသူရွေးလိုက်တဲ့အရာတွေအတွက်တာဝန်ယူရတာတာဝန်ခံရတာတွေမလွဲမသွေပါနေမှာပါဥပမာဆိုကြပါတော့သားသမီးကိုကျွန်တော်မြင်မှုတဲ့အချို့သောမိဘတွေကသူစဉ်းစားတတ်တဲ့အရွယ်ကစပြီးတော့ကိုဘာဖြစ်ချင်တာလဲဘာတွေလှုပ်ချင်တယ်လဲဘာကိုမလှုပ်ချင်ဘူးလဲဆိုတာစိတ်ဝင်စားစွာနဲ့သူမေးပါတယ်ကလေးကလည်းအမတန်ကိုစိတ်လက်ပေါ့ပါနေတဲ့အချိန်မှာအမှန်တိုင်းဖြေတယ်ပေါ့အဲ့တော့မိဘကအဲ့ဒါကိုအလေးအနက်ထားပြီးတော့စဉ်းစားပေးလိုက်တယ်စဉ်းစားပေးလိုက်တော့ဥမာကျွန်တော်တွေ့ဘူးတဲ့ကလေးဆိုရင်ပေါ့လေ तू ကဟိုကဘာကျော်တထေးကြီးတွေဒီကိုကျွန်တော်တို့နိုင်ငံကတထေးတွေအကြောင်းကိုလည်း तू ကောင်းကောင်းသိပါတယ်စာလဲအတန်သင့်ဖတ်တဲ့ကလေးဆိုတော့ဒါပေမဲ့ तू ကပြောချင်တာကစီးပွားရေးလုပ်ငန်းတွေနဲ့ချားနာတဲ့သူတော့ तू ဘယ်တော့မှမဖြစ်ချင်ဘူးလို့ပြောပါတယ် तू မိဘကတော့စီးပွားရေးမှာအောင်မြင်တယ်လို့ရေဘူးရပြောနိုင်တဲ့သူတွေပါအဲ့တော့ तू ကဘာဖြစ်ချင်တာလဲဆိုတော့ तू ကြီးကျယ်မြင့်မြတ်တဲ့လူဖြစ်ချင်တယ်လို့ဆိုပါတယ်ပြီးတော့ तू ကထင်ရှားတဲ့အာကစားသမားတွေအမှုပညာသမားတွေအကြောင်းကိုပြောပြပါတယ်အဲ့မှာမိဘကလည်းပြန်ပြီးတော့ဟိုချက်ချင်းတို့ပဲတုံ့ပြန်ပါတယ်ဟေးဟေးမင်းအဲ့ဒါတွေကနော်ဟိုနောက်ခံငွေကြေးဝင်ငွေအပြင်အာမခံကောင်းမယ်လို့မစိုးနိုင်ဘူးနော်စသဖြင့်ပြောတယ်ကလေးကမဟုတ်ဘူးတဲ့ပြဿနာမရှိဘူးတဲ့ तू ကစီးပွားရေးကိုလုပ်ငန်းတစ်ခုအနေနဲ့လုပ်ပြီးတော့အောင်မြင်တာတက်စာရင် तू ဟာအတန်လင့်ဌာနမှာဖြစ်ဖြစ် तू ဟာအများနဲ့ဆက်ဆံရတဲ့နေရာတစ်ခုမှာပဲဖြစ်ဖြစ် तू ကိုလူတွေသိနေပြီးတော့သူ့ရဲ့ကြိုးပမ်းတင်ဆက်မှုတွေကိုလူတွေကစောင့်ပြီးနားထောင်နေစောင့်ပြီးတော့လေးလာဖတ်ရှုကြတယ်ဆိုရင်ဖြစ်တယ်လို့သူပြောပါတယ်အဲ့ဒါသူကျင့်တတ်တဲ့ဘွားလို့ပြောပါတယ်အဲ့တော့ကျွန်တော်ဂျားတွေကဖြတ်ပြီးတော့တွေးမိတာကဩကျွန်တော်တို့တွေကကလေးကိုမင်းနိုင်စွမ်းရှိရမယ်ကလေးကလည်းဖြေနိုင်တဲ့အစွမ်းရှိရမယ်ဒါအရေးကြီးဆုံးလို့ကျွန်တော်အောင်းမိတယ်ဒါပေမဲ့အဲ့ဒီလိုဖြေနိုင်စွမ်းရှိအောင်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲငယ်စဉ်ကတည်းကအလေးအထားလေးတွေလုပ်ပေးဖို့လိုမယ်လို့ထင်ပါတယ်အရာရာကိုကလေးတွေကကွဲပြားစွာနားလည်ဖို့လိုတယ်လို့လည်းကျွန်တော်အောင်းမိပါတယ်အခုကြည့်ပါဒီကဘက်ခက်မှာဆိုလို့ရှိရင်ကျွန်တော်တို့စက်မှုခက်ကနေပြီးတော့နီးပညာခက်ကိုပြောင်းပြီဆိုတာလူတိုင်းသိတယ်ဒါပေမဲ့စဉ်းစားတဲ့နီးတွေကဘယ်လိုလဲဆိုတော့စက်မှုခက်တုန်းကစဉ်းစားခဲ့တဲ့နီးတွေကိုများနေတယ်တထေးဖြစ်ဖို့အောင်မြင်ဖို့ဆိုရင်လည်းစက်မှုခက်တုန်းကဘယ်လိုဖြစ်ခဲ့တယ်ဆိုပြီးတော့တွေးတယ်ဒါနဲ့ပဲကုန်တယ်လုပ်ငန်းနဲ့ကုသန်းရောင်းဝယ်ရေးနဲ့ကြီးပွားအောင်လုပ်မယ်ဆိုပြီးတော့တွေးတာကများများရဲ့ဒါပေမဲ့မဟုတ်ဘူးဒီဘက်ခက်ကိုတည်တည်ချာချာပြန်ကြည့်လိုက်ရင်ဒါလူငယ်လေးတယောက်ကကျွန်တော်ကိုထောက်ပြတာပါနီးပညာသမားတွေကထိတ်ကိုရောက်လာတာပါတဲ့တစုံတရာကိုလူတွေကင်တွေသုံးဆွဲနေတဲ့ပစ္စည်းကိုတီထွင်လိုက်တဲ့သူမျိုးကသာလျှင်ခစ်ကိုဥဆောင်တာပါတဲ့ဥမာဆိုရင်တဘာဝဝန်းကျင်ထိန်းသိမ်းအကြောင်းကိုနားလည်လာတယ်ပထမတော့ तू ကတဘာဝဝန်းကျင်ထိန်းသိမ်းဝါဒီပဲဝါဒဖြန့်ချိရေးနဲ့ ခုခံရေးတက်တက်ပဲနောက်တော့သူကအဲ့ဒါကိုတီထွင်တဲ့လူတွေဖြစ်လာတယ်ဟိုလောင်စာစီတုံးပြီးတော့အင်ဂျင်ပေါက်ကွဲမှခီးသွားမဲ့ဘွားတွေကိုသူကပြောင်းလဲပြစ်တယ်လျှက်စစ်ကားတွေဖြစ်တီထွင်လိုက်မယ်ပေါ့အဲ့လိုပဲလေဆွမ်းအားတွေနဲ့လျှက်စစ်ရအောင်ထွင်နိုင်မယ်ပေါ့စသဖြင့်မှာနောက်ဆုံးပြန်ချုပ်လိုက်တော့ကျွန်တော်ကလေးတွေလူငယ်တွေနဲ့ပေါင်းပြီးတော့အဖြေတစ်ခုရလိုက်တာဝမ်းသာစရာကောင်းပါတယ်လူသားတွေအများစုရဲ့ကောင်းကျိုးကိုတီထွင်နိုင်တဲ့လူဟာအောင်မြင်တဲ့လူတိုက်ရိုက်တတူညီဖြစ်မယ်အဲ့ဒီအတွက်ပညာနဲ့စိတ်အခြေခံကောင်းမှုပဲလိုတယ်လို့နားလည်ပါတယ်အခုဆိုရင်ဟိုသဲစိတ်အိုးလေးတစ်ခုကိုဘေးနားမှာထားပြီးတော့တရက်ပင်နဲ့စိုက်တာအောင်မြင်ခဲ့တဲ့လူတယောက်အကြောင်းကိုကျွန်တော်တို့တွေ့နေရပြီပဲအဲ့ဒါဟာသဘာဝတရားနဲ့သဘောတရားနဲ့ပြီးတော့ကျွန်တော်တို့ပတ်ဝန်းကျင်ကိုကောင်းစေခြင်းနဲ့စိတ်နဲ့သဘာဝဝန်းကျင်ထိမ့်သိမ့်လို့မှုနဲ့တီထွင်ပြီးတော့ပေါင်းစပ်လိုက်တဲ့အောင်မြင်မှုပဲမဟုတ်ပါလား